မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတာ၈လကျော်လာပြီမဲ့လေအာဏာသိမ်းတာကိုလက်မခံဘူးဆိုတာကိုပြသဖို့ဒီကနေ့အချိန်အထိဆက်ပြီးတော့ဆန္ဒပြကန့်ကွက်နေကြတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်နေသူတွေကပြောပါတယ်။လုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲရန်ကုန်အပါအဝင်မြို့တချို့မှာလျှက်တစ်ပြက်ဆန္ဒပြတာအပါအဝင်ဆန္ဒပြပွဲတွေကိုလည်းအလင်းတင်တယ်လို့ဆက်လုပ်နေကြတဲ့ရည်ရွယ်ချက်ကိုတော့ဆက်သွယ်မေးမြန်းပြီးပေးပို့ထားတဲ့ရန်ကုန်ကလာတဲ့သတင်းမတ်ခွာညူပြောပြပေးပါရှင်။
စစ်တပ်ကအာဏာသိမ်းတာ၈လကျော်သွားချိန်အထိရန်ကုန်အပါအဝင်မြို့တချို့မှာစစ်အာဏာသိမ်းမှုစန့်ကျင်ရေးစံတာပြမှုတွေဆက်ပြီးတော့ရှိနေသေးပါပဲ။အာဏာသိမ်းပြီးစအချိန်ကလို့အင်အားအမြောက်များပါတဲ့စံတာပြပွဲတွေမဟုတ်ပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးဆက်ပြီးတော့စံတာပြနေကြတာပါ။စံတာပြသူအမြောက်များပြစ်ခတ်ဖြိုခွဲဖမ်းဆီးခံခဲ့ရသလိုလက်ရှိမှာလည်းလုံခြုံရေးတင်းကျပ်နေတဲ့ကြားကဆက်ပြီးစံတာပြတဲ့ရည်ရွယ်ချက်ကိုရန်ကုန်စန္ဒပြပွဲဥဆောင်ပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ်
။နိုင်ငံရေးပိုင်းမှာဆိုရင်ကျွန်တော်အားနည်းသွားမှာလို့ကျွန်တော်ကမလို့ချင်ဘူး။ဟို CY ကန္တာ CY အလုပ်နေလို့နေတာကတမန်ကြီးတွေကနိုင်ငံတကာ PR ပေးမှုတွေကျွန်တော်တမန်ကြီးနဲ့ပတ်သက်တဲ့အလုပ်တွေသူတို့ဆက်လုပ်နေရတဲ့အချိန်မှာကျွန်တော်ဒီနိုင်ငံရေးတိုက်ပွဲဖြစ်တဲ့ဒီလမ်းမတော်စန္ဒပြခြင်းတွေကကျွန်တော်ရပ်တန့်သွားလို့မရဘူး။ကျွန်တော်ရပ်တန့်သွားပြီဆိုရင်ဒါတေးကြတာကနံပါတ်1နေနဲ့ကျွန်တော်ဒါဒီကောင်နေရဲ့အုပ်ချုပ်မှုစနစ်ပြန်ပြောကျွန်တော်ကထောက်ခံလိုက်တဲ့ပုံစံမျိုးပဲဗျာ။ဟိုကျွန်တော်ဒီနေ့ရပောင်း290ပါဗျာ။ကျွန်တော်အခုပြည့်တဲ့အချိန်ထိတော့မှဟိုကျွန်တော်တို့ဒီကောင်နဲ့အုတ်ထုတ်လို့မရဘူးဆိုရင်ဟောကျွန်တော်တို့ကချပြခြင်းနဲ့အချိန်တစ်ခုပဲ။ပြီးရင်ကျွန်တော်တို့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ဖတ်တယ်
။ဆီယာနာတင်ပြီးချိန်ကလေးကအခုချိန်ထိနေ့စဉ်မပြတ်ဆိုသလိုလမ်းပေါ်ထွက်စန္ဒပြတဲ့မြို့တွေကမုံရွာမြို့မှာဆိုရင်စန္ဒပြခေါင်းဆောင်တွေရောစန္ဒပြသူအတော်များများပါအဖန်ခံထားကြရပါတယ်။ဒီလိုချိန်နေမှာဒီနေ့အထိအင်အားအသင့်တင်တဲ့စစ်အာဏာရှင်အဆုံးသတ်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဒီမိုကရေစီနီးကြအကြမ်းမဖက်နည်းနဲ့ဆက်ပြီးတော့တောင်းဆိုသွားမယ်လို့မုံရွာပင်မသပိတ်ကော်မတီအဖွဲ့ဝင်လည်းဖြစ်မုံရွာတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌလည်းဖြစ်တဲ့ကိုတန်းကျော်ဦးကပြောပါတယ်
။အာဏာရှင်ကိုစတင်တဲ့အခါမှာကျွန်တော်ပြည်သူလူထုကအာဏာရှင်ကိုစတင်ကြောင်းကိုကျွန်တော်ပုံရိပ်ပုံတံအမျိုးမျိုးနဲ့ကျွန်တော်ချပြနေမှာဖြစ်တယ်။အာဏာစသိန်းကစားကလည်းသူပေါင်းများစွာတန်းပေါင်းများစွာကအာဏာရှင်ကိုစတင်ကြောင်းမြန်မာနိုင်ငံမှာရှိတဲ့လူထုနဲ့နေရာမြေဆောင်မပြန်ကျွန်တော်အာဏာရှင်ကိုဒီမိုကရေစီပြန်တရားပြီးအကြမ်းမဖက်တဲ့နေရာနဲ့ကျွန်တော်တောင်းဆိုခဲ့တယ်။အခုနောက်ပိုင်းအာဏာရှင်ရဲ့ခင်းနှီးမှုတွေတောက်လျှောက်လုပ်ပြီးတော့ညာနဲ့ကျွန်တော်လက်မတော်တပိတ်တိုက်ပွဲတွေပျောက်ဆုံးမသွားဘူးပေါ့။အာဏာသိစစ်ကောင်စီရဲ့ဒီပြည်သူတွေပေါ်မှာဒီမိုကရေစီပြန်ကိုစတင်ပြီးတော့အကြမ်းဖက်ရက်စက်ရုံမာတာတွေကျွန်တော်ပြည်သူတွေလက်မခံနိုင်လို့မို့လို့ကျွန်တော်ရဲ့အသက်တွေဘဝတွေပေးပြီးတော့ဒီလမ်းပေါ်မှာဆက်ပြီးတော့ပဲကြာတတ်နေရပါလေ။
မုံရွာမြို့လိုပဲနေ့စဉ်လိုလိုလမ်းပေါ်ထွက်စန္ဒပြနေကြတဲ့သခိုင်းတိုင်းကလေးမျိုးကလည်းစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာပြဖို့နေ့စဉ်မပြတ်လမ်းပေါ်ထွက်စန္ဒပြရတာလို့ကလေးမျိုးစန္ဒပြဦးဆောင်သူကပြောပါတယ်
။သူတို့ကတော့အာဏာသိမ်းတယ်လို့ပြောတော့အာဏာသိမ်းလိုက်တာကိုသူကငြိမ်ငြိမ်လိုက်တယ်ဆိုရင်ဘယ်လိုသူလိုပါလို့သဘောတူလို့ဖြစ်သွားမှာပေါ့နော်။အဲဒါကြောက်တယ်လို့လည်းဖြစ်သွားမှာပေါ့။သူကဒါတွေသူတို့စစ်အာဏာရှင်ကိုလက်မခံဘူးဆိုတဲ့ကြောင့်ငြိမ်ငြိမ်နဲ့ရတဲ့နည်းနဲ့ပြနေပါတော့လူတိုင်းတော့ကြောက်တာပေါ့နော်။ကြောက်ပြီးမှနေလိုက်တယ်ဆိုရင်စစ်အာဏာရှင်လောက်မှာမြေပေါင်းများစွာနေရမှာဆိုတော့ဒါတွေကြောက်လိုက်ပါတဲ့လူတွေတော့ကြောက်တယ်နော်။အားလုံးကယုံကြည်ခြင်းနဲ့လိုက်ပါနေတယ်
စစ်ကောင်စီတပ်တွေနဲ့လက်နက်ကင်ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့သခိုင်းတိုင်းဒဇယ်မျိုးကစန္ဒပြဦးဆောင်သူတဦးကတော့စစ်အာဏာရှင်စနစ်အမြင့်ဖြုတ်ပြီးຫນွေဦးတော်လှန်ရေးအောင်မြင်ဖို့စန္ဒပြပွဲတွေကအရေးကြီးတယ်လို့ပြောပါတယ
်စန္ဒပြတာတွေလည်းကျွန်တော်တို့အရေးကြီးတဲ့အပိုင်းတွေရှိနေပါဘူးဗျာကျွန်တော်တို့လုပ်နိုင်တဲ့ဒီအပိုင်းအရောကျွန်တော်တို့လုပ်ပြီးလို့ကြားတဲ့နေရာအနေနဲ့ကျွန်တော်တို့ဒါဖွင့်တယ်ပေါ့ကျွန်တော်တို့ကြားလို့ရတဲ့နေရာတွေကျွန်တော်တို့ပြနိုင်ပါလိမ့်မယ်ဒီစစ်ကောင်စီပြစ်ကြရေးကျွန်တော်တို့ဒီ NUG ထောက်ခံရေးပေါ်ပြကျွန်တော်တို့ဒီတော်လှန်ရေးကြီးအမြန်အောင်မြင်လို့ပဲကျွန်တော်တို့ကလုပ်နေကြတာဖြစ်ပါတယ
်လမ်းပေါ်ထွက်စန္ဒပြမှုတွေကိုထင်သာမြင်သာအားပေးထောက်ခံသူအရင်လိုအများကြီးမရှိတော့ပေမဲ့သူတို့ဖော်ထုတ်ခြင်းနဲ့စန္ဒကိုပြောပြနိုင်နေဆိုရင်ကိုစစ်အာဏာရှင်ကိုစန့်ကျင်နေဆိုတာတနည်းတစ်လမ်းပြသရာရောက်တယ်လို့စန္ဒပြသူတွေကပြောကြပါတယ်ဒီနေ့မှာတော့ရန်ကုန်ကလေးလောင်းလုံရွှေဘိုရစ်မပင်စတဲ့နေရာတွေမှာစစ်အာဏာရှင်စန့်ကျင်ရေးစန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်ရှင်